အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ကိုထရမ့်အစိုးရကဖျက်သိမ်းတဲ့လို့ရတချို့ယာယီရဆိုင်ထားဖို့ပြည်ထောင်စုတရားသူကြီးတယောက်ကအမိန့်ထုတ်တားဆီးခဲ့ပါတယ်။တောက်ကြနေ့ညနေတကောင်ကျော်ကနေပြီးတော့ USAID ဝန်တန်း2200ကိုခွင့်ယူခိုင်းတဲ့အစီအစဉ်ကိုရဆိုင်ထားဖို့တရားခရိုင်တရားသူကြီး Carl Nichols ကအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အရင်ကတည်းကခွင့်ပေးထားတဲ့ဝန်တန်း900ကိုလည်းအလုတ်လုတ်ခွင့်ပြန်ပေးခဲ့သလိုနိုင်ငံတကာရောက် USAID ဝန်ထမ်းတွေအမေရိကန်ကိုပြန်လာဖို့ညွှန်ကြားချက်ကိုလည်းတရားသူကြီးကယာယီဆိုင်းငံ့ခဲ့ပါတယ်။တရားသူကြီးရဲ့အမိန့်ဟာရှေ့တစ်ပတ်တောက်ကြနေ့ February 14ရက်နေ့အထိအကျုံးဝင်မှာဖြစ်ပါတယ်။ဒီကိစ္စတွေပြန်လဲကြားနာဖို့လာမယ့်ဗုဒ္ဓဦးနေ့ February 12ရက်နေ့ကိုချိန်ဆထားပါတယ်။နိုင်ငံခြားအထောက်ပံ့မှုအားလုံးဒီပါရဆိုင်ပြီးနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကိုဖျက်သိမ်းဖို့အစိုးရကဆောင်ရွက်နေတာကိုတားဆီးနိုင်ဖို့အမေရိကန်နိုင်ငံခြားရေးဝန်ထမ်းများအသင်းနဲ့အမေရိကန်မှာအကြီးဆုံးအစိုးရဝန်ထမ်းများတမကဖြစ်တဲ့ AFGE တို့ကဝါရှင်တန် DC ခရိုင်တရားရုံးတစ်ခုမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်။ကမ္ဘာတစ်ပွားမှာရှိတဲ့ USAID ဝန်ထမ်း1000ကျော်တွေကမပြည့်မနေလိုအပ်တဲ့600ကျော်ကိုပဲဆက်လက်တာဝန်ပေးထားမယ်လို့အစိုးရကကြေညာခဲ့ပါတယ်။ USAID တာဝန်ရှိသူတွေကတော့ USAID လုပ်ငန်းတွေကကမ္ဘာတစ်ပွားလူသားချင်းစာနာတဲ့အကူအညီအလိုအဆုံးသူတွေကိုထောက်ပံ့နေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။